ရိုက်တာသတင်းတော်တွေဖြစ်ကြတဲ့ကိုအားလုံးနဲ့ကိုကျော်စိုးတို့ကိုကိုလာကျော်ကြားတရားရုံးချိန်ပေါင်း30ကျော်စစ်ဆေးအပြီးမှာအခုလိုထောင်ဒဏ်9နှစ်စီရင်ချက်ချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့2019ခုနှစ်အောက်တိုဘာ25ရက်နေ့ကရခိုင်ပြည်နယ်မောင်နှုံးမြို့နယ်မြောင်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ဝင်တွေကရဲကင်းစခန်း30ကိုအကြမ်းဖက်စီးနင်းခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့မြန်မာတပ်မတော်ကနယ်မြေရှင်းလင်းရေးနဲ့စစ်ဆင်ရေးဆောင်ရွက်ခဲ့ရမှာမွတ်စလင်တိုက်နဲ့ချီပြီးထွက်ပြေးခဲ့ကြတာကိုနိုင်ငံတကာကစိတ်ဝင်စားဖြစ်ခဲ့ကြပါတယ်။ပြည်ပသတင်းဌာနတစ်ခုဖြစ်တဲ့ရိုက်တာသတင်းဌာနကသတင်းတော်ကိုပေါ်လုံးနဲ့ကိုကျော်စိုးတို့ကလည်းရခိုင်ပြည်နယ်အင်းနေရွာမှာလူအစုလိုက်အပြုံလိုက်တက်တဲ့ကိစ္စကိုဖော်ထုတ်ရေးသားဖို့ကြိုးပမ်းနေစဉ်2019ခုနှစ်ဒီဇင်ဘာလမှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။အဲဒီနောက်သူတို့ကိုရခိုင်ပြည်နယ်ကရဲကင်းစခန်းတွေရဲ့လုံခြုံရေးနဲ့ဆိုင်တဲ့စာရွက်စာတမ်းတွေလက်ဝဲတွေ့ရှိလို့ဆိုပြီးဒုတိယရဲမှူးကြီးယူနိုင်ကတရားလိုလုပ်ကမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေနဲ့တရားစွဲဆိုခဲ့တာပါ။ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေဟာအခုခေတ်သတင်းမီဒီယာသမားတွေအပေါ်ချင်းချောက်နေစေလို့သုံးသပ်ကြပါတယ်။မန္တလေးကသတင်းစာဆရာဦးကျော်ရင်မြင့်ကတော့သူ့ရဲ့မြင်ကိုခုလိုပြောပါတယ
်။အမှုအခင်းရဲ့အတိတ်အနက်ကိုတော့ကျွန်တော်မသိဘူးပေါ့နော်။ဆရာယုံကမှသိမယ်ကိစ္စတူပေါ့။အဲဒါပေမဲ့သတင်းမီဒီယာသမားတွေနဲ့နောက်တစ်ခါနိုင်ငံတော်အစိုးရနဲ့နောက်တစ်ခါတပ်မတော်နဲ့တဦးနဲ့တဦးချစ်ချစ်ခင်ခင်နားလည်မှုရှိရှိအမြင်ကြည်ကြည်နဲ့နေထိုင်ဆက်ဆံနိုင်ကြတယ်ဆိုရင်တော့ကောင်းပါတယ်အဲ့ဒီလိုမဟုတ်ပဲနဲ့ဘယ်လိုလဲပြောတော့မလိုလားတလို့မျိုးပေါ့နော်အဲ့ဒီလိုဆက်ဆံရေးမျိုးရှိတယ်ဆိုလို့ရှိရင်တော့ဘယ်သူတော့မှမကောင်းဘူးလို့ကျွန်တော်မြင်ပါတယ်ဗျဥပဒေပညာရှင်တွေကဒီဥပဒေပုံမှန်အပြင်ဆင်သင့်တယ်လို့မြင်ရင်ကျွန်တော်လည်းသဘောတူပါတယ်ဗျ
AB သတင်းဌာနမှာမြန်မာနိုင်ငံခြေဆိုင်သတင်းတောက်အဖြစ်တာဝန်ယူခဲ့တဲ့ဒေါ်အေးအေးဝင်းကဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေနဲ့အစိုးရကြားမှာဆက်ဆံရေးမကောင်းနိုင်တော့ဘူးလို့ပြောပါတယ်
တလောက်ကြီးတဲ့ပုံမှန်နဲ့ဆွဲကြတဲ့အဲ့ဒီကလေးကမတရားဘူးဆိုတာမြင်နေရပါတယ်။နောက်တစ်ခါဟိုရဲမှုကလည်းပဲဒါထောင်ချောက်ဆင်ပြီးဖမ်းတယ်ဆိုတာကိုလည်းသူကထွက်ဆိုသွားပြီးသား။ဒါတွေဘလောက်ဖြစ်နေနေနောက်ဆုံးကျတော့တရားရေးမှန်တိုင်းကတော့ဘလို့မှကိုမျက်မျက်တာတာလုံမသွားဘူးဆိုတာတော့သိကြပါတယ်။အင်တန်စိတ်ပြက်စရာကောင်းတဲ့ခြေနေလို့ပဲမြင်ပါတယ်။လက်ရှိဒီသတင်းလွတ်လပ်ခွင့်ကတော့တော်တော်လေးကိုခြေနေကနှိမ်သွားပါတယ်။ဒါလည်းအစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကသူတို့ရဲ့အပုံရေးကိုပို့ပြီးထိတိုက်စီတာပေါ့နော်ဒီအစိုးရဒီလိုပဲဆက်ပြီးတော့သတင်းလွတ်လပ်ခွင့်ဆိုတာအပေါ်မှာတို့အမြင်ဟာမတက်မတည့်ဒီသတင်းသမားအနေနဲ့ကတော့အများကန်ဟိုပုတ်တိုက်မှုတွေဖြစ်နေကြမှာပဲလေအဲဒါဆိုသတင်းသမားဆိုတော့သူ့အလုပ်ကိုသူလုပ်နေရမှာပဲတရားကြီးတွေပွင့်တယ်လမ်းကြီးတွေဆောက်တယ်ရေးရမယ်အလို့ဟုတ်လည်းမဟုတ်ဘူးလေအစိုးရတို့အဖွဲ့အစည်းတို့ဒီအာဏာပိုင်တွေရဲ့အားနည်းချက်တွေမတရားမှုဖြစ်နေတာတွေဖော်ပြအမှားဒါသူ့အလုပ်လေအဲ့ဒီလိုလုပ်နေတာတွေအပေါ်မှာအခန်းချက်နေသေးတယ်အရေးမထူးကြသေးဘူးဆိုတော့အစိုးရနဲ့မီဒီယာအများကြီးထိတိုက်တွေ့နေမှာပဲ
။ဝိုင်းရဲ့ဒေသဆရာကြီးတို့ဖြစ်တဲ့ဦးတီယာစောကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အဲ့ဒါလို့ရှင်းတယ်လို့ငါတို့တော့ကြိုသိနေလို့ပဲ။ချမှာပဲလို့ထင်တယ်ဘယ်လိုနည်းချမှာဆိုတော့ရှိတယ်။ဖြစ်တဲ့ချက်ထုံးဆောင်ကအဲ့ဒါမျိုးဆိုချရင်ချပြီးတော့မှဆိုတယ်။ချပါဆိုတာငမျိုးရှိတယ်။တမျိုးကတော့သူ MSD ပေါ့နော် MSD ကသမနာရေးလုပ်ငန်းချမှာဆိုတာတရားစီရင် process တရားစီရင်လုပ်ငန်းစဉ်ပြီးတော့မှသမနာကဝင်လို့ရတယ်။တရားစီရင်မပြီးမချင်းကြာသွားပြီးဘာလို့လဲဆိုအယူခံလေးပိုင်းညာရှိတယ်ဆိုလို့ရှိရင်တော့ဝင်လို့မရဘူး။အဲ့တော့အဲ့လိုမျိုးတကဟိုအစိုးရအပြုဒီရတာမျိုးရှိတယ်ငါတို့ပြောရတယ်။မင်းတို့တိတ်ပြီးတော့မဆက်ဖက်နဲ့။မင်းတို့ PR ပေးလေပို့ဆိုးနေဖြစ်နေတယ်။လက်ရှောင်နေပါလို့ပြောရတယ်။သူကမရဘူး။သူလောက်တာပဲ။ဒါကငါတို့ဒင်းမရရင်အော်လာပဲ။ဒါနဲ့ Unity ဂျန်တော့ပြူတယ်။ Office Secret အနေနဲ့တက်ပြီးရင်သူချတယ်။ပြီးတော့လာတာ။အခုလည်းအဲ့လိုပဲသွားမလို့ထင်တယ်။ဒါပေမဲ့အဲ့လာပါမှနိုင်ငံရေးချင်းကြီးကောင်းမှာပေါ့နော်။နိုင်ငံရေးချင်းကြီးမကောင်းဘူးဆိုလို့ရှိရင်မပြောပါပြောတော့ဘူး
။အမေချပြီးတရားရုံးကပြန်ထွက်လာစဉ်မှာကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကအယူခံဝင်သွားမယ်လို့ပြောခဲ့ကြပါတယ်။တင်းသာဆရာမုံရအောင်ရှင်ကဒီအမှုရဲ့ပြစ်မှုနဲ့ပြစ်ဒဏ်ဟာမမျှတဘူးလို့သူ့အမြင်ကိုအခုလိုပြောပါတယ်
။ဟိုမပြစ်တင်ဘူးလို့ပဲကျွန်တော်တို့ထင်တယ်။ဒီလောက်ထိပြစ်မှုနဲ့ပြစ်ဒဏ်ကိုဒီလောက်ထိမပြစ်တင်ဘူးလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ဒီတဲ့အလားလာဖို့လေအလားလာတော့သိပ်မတင်ပါဘူးကျွန်တော်။ဒါလို့မိန့်ချထားပြီးသားလည်းပြစ်တယ်ပဲ။နောက်တစ်ခုကလည်းဒါဆိုပြစ်ပြချာပေါ့လေပြစ်ချာတရားဟိုဒီပြမှုပြစ်ဒဏ်ကိုချရလိမ့်မယ်လို့သူယူဆလို့ချလိုက်တာတော့လေကျွန်တော်တော့ဒါကိုဆက်ပြင်လိမ့်မယ်လို့ကျွန်တော်မြင်ပါဘူ
းဒီမို့မှာဒိန်းတော်နှုတ်ဦးကိုထောင်ချောက်ဆင်ဖမ်းဆီးတာလို့အင်းနေရွာမှာတာဝန်ကျခဲ့တဲ့တရားလိုပြတ်သက်တည်ဖြစ်တဲ့ဒူရမှုမိုးရနိုင်ကတရားရုံးမှာထွက်ဆိုချက်ပြေးခဲ့ပါတယ်အဲ့ဒီထွက်ဆိုချက်ဟာဒိန်းတော်နှုတ်ဦးအတွက်အထောက်အကူမဖြစ်ခဲ့ပါဘူးအပြည်ပြည်ဆိုင်ရာလုံခြုံချမ်းသာခွင့် AI ကဒီအမိတ်ချပြီးနိုင်ပိုင်းအတွင်းမှာပဲဒါဟာနိုင်ငံရေးပျော့ကပါတဲ့ဆုံးဖြတ်ချက်ဖြစ်ပြီးမြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်အပေါ်အကြီးအကျယ်စိုးကျိုးတက်ရောက်စေမှာဖြစ်ကြောင်းဒီအမိတ်ကိုပယ်ဖြတ်ပြီးသတင်းတော်နှစ်ယောက်ကိုထွင်းချက်မရှိအမြန်လွတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ် အလားတူပဲဒီပြည်တံချမှတ်လိုက်ခြင်းဟာမြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်နောက်ကျောင်းပြန်သွားတဲ့ကိစ္စရဲ့ကြီးတစ်ခုဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့အရှာဒဘလူးကလည်းထုတ်ပြန်လိုက်ပါတယ်အလားတူဒီအမှုနဲ့ဆက်စပ်လို့မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်အပေါ်နိုင်ငံတကာအဖွဲ့အစည်းတွေကရှုံချနေကြပါတယ်ခင်ဗျာ